ယူကရိန်းနည်းပညာတွင်တွင်ကျဲကျဲတုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့အခါယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်ပစ္စည်းတွေထိခိုက်ပျက်စီးပြီးဆိုးဝါးတဲ့အန္တရာယ်ပေးမှာကိုစိုးရိမ်လာကြပါတယ်။တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘလို့အန္တရာယ်ရှိပါသလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နေ့ပြန်ကြည့်ပြပါပါ။ကဘာပေါ်မှာဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းဖို့တွေဘယ်နှခုလောက်ရှိပါသလဲဆရာ
။အခုလောလောဆယ်အသုံးပြနေတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ပေါ့လေ active ဖြစ်တဲ့ကောင်တော့440လောက်ရှိတယ်။အမေရိကတို့ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မှအခုအနုပြည်ဓာတ်ပေါင်းဖို့တွေတည်ဆောက်နေပါတယ်။
ဘာအတွက်အဓိကတုံးကြတာပါလဲဆရာအခုကဘာပေါ်မှာတိဆောက်ထားတဲ့အတပ်ပေါင်းမှုတွေ
အဓိကကတော့သူကဆွန့်အင်ပေးတယ်တက်စစ်တက်အားကိုသူ့စီကနေရသူကရေကိုအပူပေးလို့ရတယ်ရေကိုပေးလို့အဲ့ကနေတော့ထွက်လာတဲ့ဆွန့်အင်ပေါ့ရေနွေးငွေ့အားနဲ့ပဲမောင်းတယ်တာပိုင်တွေမောင်းတော့တက်စစ်တက်ရစီတယ်ဒါကြောင့်ကမ္မအားဖြင့်သူအမနာမတန့်စင်တဲ့ဆွန့်အင်လို့ခေါ်တယ်
ဒီအခုလောလောဆယ်မှာယူကရိန်းမှာစစ်ဖြစ်နေပါတယ်ဆရာဒီယူကရိန်းကဓာတ်ပေါင်းဖို့တွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါအောင်ဆရာ
ဟုတ်ကဲ့ယူကရိန်းကဓာတ်ပေါင်းဖို့တွေကအမနာကြီးပြီးတော့သူရောက်ကမှာအကြီးဆုံးဓာတ်ပေါင်းဖို့လည်းရှိတယ်ဖြစ်စစ်တာဆွမ်းရည်လည်းအရင်ပုံပုံမှထုတ်ပြီးတော့ရှိတယ်ဆယ်လုံးပိုင်းဓာတ်ပေါင်းဖို့က1986သူကအပူလွန်ကဲပြီးတော့အဲ့ဒီနျူကလ িয়ার ဓာတ်ပေါင်းဖို့ကြီးကဖြစ်စည်းသွားတယ်ဘယ်ရုစ်နားမှာရှိတဲ့ဆယ်လုံးပိုင်းနျူကလ িয়ার တပ်ပေါင်းမှုထက်ကိုပို့ရကြီးတဲ့နောက်တစ်ခုကတော့တောင်ပိုင်းမှာရှိတဲ့တပ်ပေါင်းမှုပါပဲသူကဥရောပမှာဆိုရင်အကြီးဆုံးတပ်ပေါင်းမှုအနေနဲ့ရှိပြီးတော့အများဆုံးအဆုံးပြုတာဖြစ်ပါခဲ့
ဒီကဘာပေါ်မှာရှိတဲ့နျူကလ িয়ার ဒီတပ်ပေါင်းမှုတွေမှာထိခိုက်ပျက်စီးမှုဘယ်နေရာမှာရှိပါသေးတယ်ရှင
်ထိခိုက်ပျက်စီးမှုကတော့ဒီခြံလုံးပိုင်းနဲ့အရင်စတော့ပေါ့လေခြံလုံးပိုင်းမှာဖြစ်သွားတဲ့ဟာလဲဒီအော်တိုမေးရှင်းတွေအဆင်မပြေလို့ဖြစ်သွားတာဟာပြောစရာကျွန်တော်တို့ကလူတွေကနေအဲ့ရင်မကြည့်နိုင်ဘူးနဲ့ကျွန်တော်အော်တိုမေးရှင်းနဲ့လုပ်ရတဲ့အထားတွေရှိပါတယ်အဲ့ဒီအတိုင်းပဲဖူကူရှိမားမှာဆိုရင်2017ပေါ့လေအဲ့ဒီအချိန်မှာဆူနာမီရေတိုင်းတွေလာတော့နျူကလ িয়ার ဓာတ်ပေါင်းမှုကြီးကအတင်းဆောင်နေနည်းနည်းဖြစ်သွားတယ်တင်းဆောင်သွားတဲ့လူတွေနဲ့ကျွန်တော်တို့အလုပ်လုပ်ရတာကသူကအဆင်မပြေတော့ဘူးအော်တိုမေးရှင်းနဲ့အကုန်လုံးပြတ်သွားတော့သူ့မှာထိန်းကျောင်းတွေမရှိတော့ဘူးအဲ့မှာအပူလုံးကဲတော့တခါတည်းသူလည်းပေါက်ကွဲသွားတယ်ဒီမှာလဲသေဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ်
ဒီနျူကလ িয়ার ဓာတ်ပေါင်းကိုထိခိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်ဘာတွေရှိပါလဲဆရာဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာ
အဲ့ဓာတ်ရောင်ကြီးထွက်တာတော့3မျိုးပေါ့လေတကယ်သာမန်အဖြစ်3မျိုးရှိတာပေါ့ alpha ရောင်ကြီးရဲ့ beta ရောင်ကြီးရဲ့ gamma ရောင်ကြီးပေါ့ gamma ရောင်ကြီးကတော့နည်းနည်းလေးတော့ extreme နဲ့တူတူပဲပေါ့သူကအားလုံးထောက်ထွက်နေတယ် beta ရောင်ကြီးကတော့တန်ရုံပေါ့ဖန်လေးဖန်လေးပေါ့စက်ကူတွေပဲထောက်ထွက်နေတယ်ဒါပေမဲ့ဆိုတော့အများတော့သတ္တုပြသသေးတယ်ပဲကြတော့လည်းမဖောက်နိုင်ဘူးဒီကမ္မယောင်ကြီးကအများကြီးဖောက်အယ်ဖာယောင်ကြီးကတော့စက်ကူပြတော့ဘာလို့ခံနေတော့ဆိုတော့မဖောက်နိုင်ပါဘူးဒါပေမဲ့ radiation တွေကတော့အားလုံးကဒုက္ခပေးနိုင်ပါတယ်ဓာတ်ယောင်ကြီးကလူတွေနဲ့ဖြစ်တွေ့တဲ့ဇာတိနဲ့မူးတယ်ဝေးတယ်အော့အာနာတွေရှိတယ်စိတ်များသွားပြီဆိုရင်တော့အသက်အန္တရာယ်ဆုံးရတော့တဲ့အထိဖြစ်လာပါတယ်ကျောင်းတော်အဖြစ်ကတော့အသက်ဆုံးရှုံးလာတာပဲအဲ့ဒါကိုခံလာတဲ့ဟိုအဲ့ဒီ4 hours ဆိုတဲ့ထက်ရောက်ချီတင့်လာတဲ့ပစ္စည်းတွေဝင်လာရင်ဘယ်လိုလုပ်လို့အပြည့်ကိုရောက်အောင်လုပ်လို့ပြော
ဆက်ဘယ်လိုပစ္စည်းတွေပါလဲဆက
်ဒီနျူကလ িয়ার ဓာတ်ပေါင်းကထွက်တဲ့ဟာ element အနေနဲ့ address အနေနဲ့တရားတော့ချီတယ်လို့ပြောတယ်ဒါပေမဲ့အထက်ပစ္စည်းကတော့ဒီမျိုးလို့သူတို့စပါရှာတယ်အဲ့ဒါကတော့ americium 241 cesium 137 iodine 131 strontium 92ဖြစ်တာပေါ့ကျွန်တော်တို့ channel ဘိုင်းမှာဆိုရင်အခု30ခန်းနဲ့ကြာသွားပြီလေဒါပေမဲ့အဲ့ဒီပစ္စည်းတွေကတဲ့အောင်ချီထွက်နေစဲပဲသူတို့က half life လို့ခေါ်တဲ့ဒီပစ္စည်းတွေကပမာဏနေသွားပြီပဲကျန်းကိုကျန်နေသေးတာ americium လို့ပြောလို့ဆိုရင်တစ်ပေါင်းများစွာဒီတိုင်းချိနေနိုင်တယ်အဲ့ဒါဆိုကြ iodine ဆိုရဟာ iodine 131အမှန်တော့ကြောက်ရအောင်အဲ့ဒီ iodine 131ကဒီကျွန်တော်တို့ thyroid ဆီတဲ့ဝင်သွားရင်ပြန်မထွက်တော့ဘူးသူကဓာတ်ရောင်ချီအချိန်လုံးထွက်လာတော့ thyroid ကကန်ဆာရောဂါဖြစ်လာတော့တေးရတာပဲဒီတိုင်းပဲ cesium 137လို့ကလည်းကိုယ်ခန္ဓာထဲရောက်လာတယ်အဲ့ဒီခါကျရင်သူကအပြင်မထွက်တော့ဘူးအထူးသဖြင့်ဒီကောင်လေးကဒီ4 hours ခေါ်တဲ့အဲ့ဓာတ်ပြာတွေပေါ့ဒီ တပ်ပြားတွေကပင်လယ်ထဲကိုကျသွားတယ်။မြေကြီးပေါ်တစ်ပင်ပေါ်တွေကျတယ်။မြက်ခင်ပေါ်တွေကျတယ်။အဲ့တော့အဆိုးဆုံးကတော့မြက်ခင်ပေါ်မှာကျရင်အဲ့ဒါကိုနွားတွေတခြားတိရစ္ဆာန်တွေစားတယ်။အဲ့တိရစ္ဆာန်တွေကစားရင်နွားကစားတယ်ဆိုရင်နွားတို့ရဲ့မှာခုက iodine 131 cesium 137ကဝင်သွားတယ်။အဲ့တော့အဲ့ဒါတွေကနွားတို့တောက်တဲ့သူတွေသူရဲ့ကလေးတွေကခုခန္ဓာဘော်ဒီဝိတ်ကသေးတော့သူတို့ရဲ့ thyroid မှာအရန်ထိခိုက်ရွယ်တယ်အဲ့တော့ကလေးတွေတေချီပြည့်စည်လာကြပ
ါဆက်ဒီအနုမျိုးဒီရောင်ခြေတင့်တဲ့လို့ကုသလို့ရပါလားဆက
်နျူကလ িয়ার ရဲ့ဒီဆိုဒီယောဟေးအနုမျိုးရောင်ခြေတင့်တဲ့ radiation တင့်တယ်ဆိုတော့ကျွန်တော်တို့အခုလက်ရှိတော့တည်တည်ဆည်ဆည်ကုသနိုင်တဲ့ဟာတွေဘာမှမရှိပါဘူးဘာကြောင့်လဲဆိုရင်သူ့ကိုယ်တိုင်ကပေါ်ပြန်မထွက်ဘူးလေဒီထဲမှာရှိနေတော့သူ့ကိုအပြင်ရောက်အောင်ထုတ်ပေးနိုင်တဲ့ဆော့အာမရှိဘူးရှိရတဲ့ဒီနေ့ပေါ်တဲ့ကြည့်ပြည့်စည်ကြပဲတွေ့ရတယ်အကြဆုံး1 to 2 grade လောက်သိပိုင်းထိထိုင်တော့တလကွဲလောက်ရှိအသက်ရှင်နေနိုင်တယ်2 to 6 grade လောက်ထိတော့နှစ်လလောက်ရှိအသက်ရှင်နိုင်တော့ဒါပေမဲ့6 to 8 grade လောက်ထိတော့ထက်ရှင်လို့ပဲပြောသွားနိုင်တဲ့သဘောမျိုးရှိတယ်အလုံးစုံခိုင်ရဲ့နှစ်ပတ်လောက်ပဲအသက်ရှင်နေနိုင်တယ်လို့ဆိုတယ်ဒါကြောင့်ဓာတ်ရောင်ခြေထိသွားပြီးရင်တော့ဒီ cell တွေကလည်းစပြည့်စည်သွားတော့နောက်ထပ်ပြုပြင်လို့မရတဲ့ဟာတွေအများကြီးရှိတာပေါ့သူကဘာနဲ့တူလဲဆိုရင် X-ray ရောက်ထိတယ်လို့ပဲလေဓာတ်ခွက်ကနေပါဒီဘယ်တော့တင့်သွားလဲဆိုရဟာကျွန်တော်တို့ဒီ patch လေးတွေနဲ့ဆန့်ငါကတော့ဓာတ်ရောက်ကျွန်တော်တင့်နေပြီနောက်ထပ်တင့်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဓာတ်ခွက်ကမှအလုပ်လုပ်လို့မရတဲ့ဟာတွေဖြစ်လာပါလေ X-ray လို့ပြောဆိုရင်လည်းဒီပဲကျွန်တော်အနည်းငယ်ကျောင်းရောက်ချီတဲ့မတဲ့ဟိုကျွန်တော်စမ်းသပ်တဲ့ကိရိယာလေးပုံမှန်တတ်ထားရပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ရအောင်ရှင်။နောက်တစ်ပတ်မှာတင်ပြဆောင်ရအောင်။